မနီလာတိုင်းခင်ဗျာမနီလာတိုင်းကိုဗရန်ကုန်းရဲစခန်းကနေပြီးတော့လာရောက်ပြီးတော့ပြည်ခံပြေးဖြစ်နေဖန်စီခေါ်တော်နဲ့ပတ်သက်ပြီးတော့ဗောလေပြန်ပြီးတော့တရားဆွဲတာကိုတရားရုံးကလက်ခံလိုက်တယ်လို့သိရလို့ပါခြေနေလေးဘလို့များရှိလဲပြောပြပြောပါဗျာ
ကျွန်မတရားခံပြေးဖြစ်ခြင်းများတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်မတရားရုံးကိုဦးတိုက်လျှောက်ခဲ့ပါတယ်တရားစုကြီးကနေပြီးတော့ဒီအမှုမှာတရားခံအဖြစ်လဲစစ်ခံရရင်လဲစစ်ခံရမယ်ဒါမှမဟုတ်လို့ရှိရင်ကျွန်မဘက်ကတသက်အဖြစ်လဲထွက်ရင်ထွက်ရလိမ့်မယ်အဲ့အတွက်သူကိုယ်တိုင်မဖြစ်ပဲနဲ့တခြားတစ်ဖက်တရားစုကြီးကိုပြန်ပြောင်းပေးပါတယ်အဲ့ခါမှာအခုကျင့်မရအရာကျွန်မကိုတရားစုကြီးကနေပြီးတော့အမှုဖတ်တင်စစ်ဆေးပါတယ
်မရန်ကုန်ရဲစခန်းကနေပြီးတော့တရားခံပြေးဖြစ်နေတတ်မှတ်တာကိုအမိုင်းအနေနဲ့ဆွဆွဲတာလို့များယူဆသလားဘလို့ကြောက်များလဲဗျ
ကျွန်မနေထိုင်နေလို့သူတို့ယူဆတဲ့အိမ်လေးဆောင်အမားမှာပဲ၃ ၃ခါသွားရောက်ရှာဖွေပြီးတော့ဒါဟာဥပဒေအရလုံလောက်မှုရှိပြီလို့ယူဆပြီးတော့ကျွန်မကိုတရားခံပြေးဖြစ်ခြင်းညာတယ်။ကျွန်မလည်းအမှန်တကယ်နေထိုင်တော့အိမ်လေးဆောင်များတွင်တော့၎င်းကျွန်မနေနေစဉ်ရုံးတက်နေတော့88မျိုးဆက်ငင်းငယ်နဲ့ပွင့်လင်းလူခွဲစီရုံးကို၎င်းတစုံတရာနှုတ်အားဖြစ်တော့၎င်းစာဖြစ်တော့၎င်းလာရောက်အတောင်းကြားခြင်းရှာဖွေခြင်းလာရောက်မလုပ်ဘဲနဲ့သူတို့တစ်ဖက်သက်တရားခံပြေးခြင်းညာခဲ့ခြင်းဖြစ်တယ်။အဲ့လိုမျိုးခြင်းညာခဲ့ခြင်းဟာကျွန်မရဲ့ဂုဏ်သိက္ခာကိုထိခိုက်ညှို့နှံစေတဲ့အတွက်ကြောင့်ကျွန်မတရားဆက်ဆိုရခြင်းဖြစ်တယ်။အဲ့လိုမျိုးအခုတရားဆက်ဆိုတဲ့အကြောင်းအရာဟာကျွန်မဟာပုဂ္ဂိုလ်ရေးရာညှို့တင်းမှုအညွှန်းအကာတာနဲ့လုံဆောင်ခြင်းမဟုတ်ဘူး။အနိုင်ရှုံးတာလည်းအဓိကမဟုတ်ဘူး။ကျွန်မအဓိကပြောချင်တာကကျွန်မတို့ဘယ်နေရာကိုရောက်နေပါစေ။တိုင်းနောက်ကိုရောက်နေတာပဲဖြစ်ဖြစ်အုံယုံနောက်ကိုရောက်နေတာပဲဖြစ်ဖြစ်ကျွန်မတို့နိုင်ငံသားတယောက်ရဲ့အခွင့်အရေးနိုင်ငံသားတယောက်ကိုအကောက်ွက်ပေးနိုင်တဲ့ဥပဒေရှိကိုရှိရမယ်ဆိုရဲအဓိကထားပြီးတော့ကျွန်မဟာဒီကိစ္စကိုတရားဆက်ဆိုခဲ့ခြင်းဖြစ်ပါတယ်။
ဒီမရန်ကုန်းမြို့နယ်ကဘသူကိုတရား
ရဲအူတန်းဝင်းမှာ
ခံဘူးဒီတရားဆွဲလိုက်တဲ့အမှုလက်ခံလိုက်ပြီဆိုတော့တရားရုံးချင်းဆိုအနေနဲ့ပေါ့လေဘလို့များထပ်ပြီးခေါ်ပါသေးလဲဗျအ
ခုနောက်ထပ်ရုံးချင်းကို၄ရက်နေ့ကိုပဲထပ်မံချင်းဆိုထားပါတယ်ဒီတော့အတွင်းမှာကျမတို့ကိုဂျဲကနေပြီးတော့လာရောက်စစ်ဆေးမေးမြန်းတာရှိမယ်ကျမဘက်ကတက်သေးတင်ထားတော့သူများကိုလည်းဂျဲဘက်ကလည်းစစ်ဆေးမေးမြန်းတာရှိမယ်လို့တရားသူကြီးကပြောပါတယ်တရားသူကြီးကကြည့်ပြီးတော့ဒါအမှုမြောက်တယ်ဒီဟာအမှုမမြောက်ဘူးဆိုတဲ့ဟာကိုဆက်လက်ဆုံးဖြတ်မယ်လို့ပြောပါတယ်ရှင
့်ဟုတ်ကဲ့အမကြီးတို့ကတက်သေးတယ်ဘသူတွေများတင်ထားတယ်
ကျမဘက်ကတက်သေး၅ဦးတင်ထားပါတယ်ရှင့်ကိုပန်ဒိတ်ချောကိုလင်းဖုံးမြက်ကိုညံလင်းကိုပိုတာကိုသိန်းသိန်း
မကြီးအခုလက်ရှိရင်ဆိုင်နေရတဲ့အမှုအခြေအနေရောဘယ်လိုများရှိမလဲအမကြီးဒီနေ့ရုံးချင်းဆိုတော့လေ
ကျမကပုံမှန် session နဲ့ပတ်သက်ပြီးတော့တစုံတရာတရားရုံးနဲ့ပူပေါင်းဆောင်ရွက်မှုမလုပ်ပါဘူးတကယ်လို့ကြားသက်သေးလေးနောက်ရောက်ဆက်ဆိုတော့အပေါ်မှာကျမတို့ကဒါမှန်ဤဒါမှားဤဒါတရားဤမတရားဤတစုံတရာပြောဆိုခြင်းမရှိပါဘူးတရားရုံးနဲ့လုံးဝပူပေါင်းဆောင်ရွက်မှုမလုပ်ပါဘူးရှင့
်မကြီးအင်းစိမ်မှာအခုနေရတဲ့အခြေအနေရောဘယ်လိုများရှိလဲအမကြီးဘယ်လိုများနေရလဲမကြီး
အခုအချိန်တွေကတော့ဒီအပြောင်းလဲကာလမှာတစ်ထောင်ရောက်တဲ့အခါမှာတချို့အရာတွေပြောင်းလဲနေတာရှိသလိုတချို့အရာတွေလည်းမပြောင်းလဲသေးတဲ့အရာတွေရှိမယ်အဲ့လိုမပြောင်းလဲသေးတဲ့အရာတွေမှာလည်းကျမတို့အပြုတ်တဘောကြောက်စုတ်ဆွေးနွေးပြီးတော့လုံဆောင်နေရတဲ့အပိုင်းတွေလည်းရှိပါတယ်ရှင
့်ဟုတ်ကဲ့မန္တလေးကခုလိုပြရပါကျေးဇူးပါ
ကျေးဇူးပါ
ဟုတ်ကဲ့